ဒေါ်လာသန်းပေါင်း58ဘီလျံတန်ဖိုးရှိတယ်။တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံစီမံကိန်းကိုအာဖဂန်နစ္စတန်အထိတိုးချဲ့ဖို့လုပ်နေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအင်ကာနေမှာပြောပါတယ်။ဒါဟာတရုတ်ရဲ့အာရှဥရောပနဲ့တခြားနိုင်ငံတွေကိုပါဆက်သွယ်မဲ့ဂဗလန်စီမံကိန်းကြီးရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။1948ပါကစ္စတန်လွတ်လပ်ရေးရခဲ့ခြင်းကစပြီးဆက်ဆံရေးအဆင်မပြေလှတဲ့အိန္ဒိချင်းအာဖဂန်နစ္စတန်နဲ့ဆွေးနွေးညှိနှိုင်းမှုတွေမှာတရုတ်ကကြားဝင်ဆောင်ရွက်ပေးဖို့အတွက်ကြိုးစားနေတာပါ။မကြာသေးခင်နှစ်တွေအတွင်းမှာပဲပါကစ္စတန်ဟာတာလီဘန်တဘုံတွေကိုပန့်ပိုးပေးနေတယ်လို့အာဖဂန်ဘက်ကနေဆက်ဆွဲမှုတွေကြောင့်နိုင်ငံခြားဆက်ဆံရေးကပိုပြီးတင်းမာခဲ့ပါတယ်။ပါကစ္စတန်ကတော့ဒါကိုညှင်းဆိုပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကတော့ပါကစ္စတန်ကရောအာဖဂန်နစ္စတန်ကပါနိုင်ငံခြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်ဆောင်ရွက်ပြီးဆက်ဆံရေးပြည်လည်အောင်ကြိုးစားမယ်လို့ကတိပေးကြကြောင်းအင်ကာနေမှာပဲပြောပါတယ်။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးခါဝါဂျာအစစ်ကလည်း CPEC တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံအောင်မြင်စွာအကောင့်ထဲဖော်ရေးဟာအာဖဂန်အီရန်နဲ့အရှိအလေပိုင်းဒေသတွေအပါအဝင်အင်းကြီးချင်းနိုင်ငံတွေနဲ့အလားတူစီမံကိန်းတွေချပြီးပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်မှုအတွက်စံနမူနာကောင်းတစ်ခုပါလို့ပြောပါတယ်။တရုတ်ဟာခေတ်သစ်ပိုးလမ်းမကြီးစီမံကိန်းကိုချပြီးအရှိတောင်နဲ့အလဲအာရှဒေသတွေနဲ့ကုန်းလမ်းမရောအရှိလေပိုင်းဒေသနဲ့ဥရောပကိုရေလန်းတယ်ပါကုန်သွယ်မှုတိုးမြှင့်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။